ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန် ပို့လိုက်တယ်ပို့လိုက်ပြီးတော့အဲ့ဒီမျက်စိခွဲစိတ်တယ်ပေါ့မျက်စိဆေးရုံမှာလေအဲမျက်စိအတွက်ပို့လာလားပေါ့အဲဟိုတစ်ချိန်နဲ့တစ်ခါတည်းပဲအပြီးဟိုဘယ်လိုပြောမလဲထောင်ပြောင်းလိုက်တာလားတော့အဲ့လိုတော့ပြည့်ပြကြတော့မပြီးဘူးပေါ့ဒါပေမဲ့ဒီလောလောဆယ်မှာတော့မျက်စိဒီခွဲဖို့အတွက်ပဲပို့တယ်လို့တော့ထင်တယ်ပေါ့အော်တပည့်တော်ပြောင်းတော့တော့ဟိုပြောင်းလိုက်တယ်ဆိုတော့အလိုမိသားစုအပြီးပေးတာတော့မရှိဘူးဒါပေမဲ့အလိုဖေးဖေးကနေပြီးတော့ဟိုသူအင်းစိန်ရောက်နေတယ်ဆိုတာလေးကိုစကားပါလိုက်လို့အလိုပြရတာပေါ့
လက်ရှိမှာတော့ဥညီပူဟာမျိုးလုံးခွဲစိတ်ခံထားရပြီးဖမ်းဆီးခံရကလေးကမိသားစုဝင်နေနဲ့တခါပဲတွေ့ခင်ရတယ်လို့လည်းတမိဖြစ်သူကပြောပါတယ်ပြီးခဲ့တဲ့ဇွန်လ16ရက်နေ့ကမျိုးလုံးခွဲစိတ်တဲ့အချိန်မှာစစ်ကောင်စီကပထမဆုံးအချိန်နဲ့ခဏတွေ့ခင်ပေးတာလို့လည်းပြောပါတယ် NLD အစိုးရလက်ထက်ရခိုင်ဝင်ကြီးချုပ်ဖြစ်တာဝန်ယူခဲ့တဲ့ဥညီပူဟာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးခံခဲ့ရပြီးပုံမှန်၃ခုနဲ့1013နှစ်ချမှတ်ခံထားရတာဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုနောက်ပိုင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီခေါင်းဆောင်ဒေါက်တာဆန်းစုကြည်အပါအဝင် NLD ထိပ်ပိုင်းခေါင်းဆောင်တွေ NLD အစိုးရဝင်ကြီးတွေလွှတ်တော်ကိုယ်စားလှယ်တွေနဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူအများအပြားကိုစစ်ကောင်စီကဖမ်းဆီးထောင်ချခဲ့တာပဲဖြစ်ပါတယ်ရှင်